Peace and Conflict in Burma မြန်မာနိုင်ငံရင်းချမ်းရေးနဲ့ပဋိပက္ခဆိုတဲ့ကောင်းစင်နဲ့ American ပြည်ထောင်စုမြို့တော် Washington DC မှာမနေ့ကျတာပြင်းနေ့ကဆွေးနွေးပွဲတရကျင်းပပါရယ်ဒီဆွေးနွေးပွဲကိုမြန်မာရင်းချမ်းရေးလုပ်ငန်းနဲ့ပတ်သက်လို့အကျွမ်းကျင်ပညာရှင်တွေမြန်မာနိုင်ငံရေးလှိလာသုံးသပ်သူတွေမြန်မာနိုင်ငံမှာတွားရောက်တာဝန်ထမ်းဆောင်ခဲ့ကြတဲ့ American တန်တမန်တွေနဲ့မြန်မာရင်းချမ်းရေးလုပ်ငန်းရှင်မှာထက်ထဲဝင်ဝင်ပါဝင်ပတ်သက်နေသူတွေတက်ရောက်လာကြပါရယ်ဒီဆွေးနွေးပွဲကို VOA မြန်မာပိုင်းဌာနဝိုင်းတော်သားဦးကျော်စနာကိုရင်တွားရောက်တင်ပြယူခဲ့တာပါဆွေးနွေးပွဲကဆွေးနွေးတဲ့အကြောင်းအရာတွေနဲ့ဆွေးနွေးပွဲတက်ရောက်လာသူတွေကိုတွေ့ဆုံမြင်ရခဲ့တဲ့ဦးကျော်စန္ဒာကိုဆက်သွယ်မေးမြန်းတော့အခုလိုစပြောပါရစေ
။ဒီဆွေးနွေးပွဲမှာပထမဆုံးဖွင့်နေတဲ့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာသမ္မတကြီးဦးအောင်လင်းကသူတို့အစိုးရပေါ်ဆောင်နေတဲ့ညီညာရေးဖြစ်စဉ်နဲ့ဒီပကဝါရဖြစ်မှုစတဲ့ပဋိပက္ခတွေပြဿနာတွေရှိနေတဲ့ဆိုပြီးတော့စဉ်းစားတော့ကြပါမှာ။အဲ့ဒီနောက်ဆက်တင်တဲ့ပထမဆုံးဆွေးနွေးပွဲကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့နိုင်ငံတကာရေးအခြေအနေဖြစ်ပါလေ။အဲ့မှာပြောကြတဲ့ပုဂ္ဂိုလ်တွေကအမေရိကန်ပြည်ထောင်စုရဲ့သမ္မတကြီးအခြေဆန်းဆောင်တဲ့ Derek Mitchell ရဲ့သူမှတ်တမ်းကဘာမှမဖြစ်ထန်ဆောင်ရတဲ့ personal club ရဲ့ဒီမားရေးကျွန်းကြီးနဲ့ပမခဒေးဗစ်စံကတို့ဆွေးနွေးကြပါတယ
်ဒီဆွေးနွေးပွဲကို၄ချိန်ခွဲပြီးတော့ကျင်းပတယ်လို့သိရပါတယ်ရှင်ပထမဆွေးနွေးပွဲအပိုင်းနှစ်ပိုင်းရဲ့အရေးပါဘုံပြောပါအောင်ရှင
်ပထမပိုင်းရဲ့ဒုတိယဆွေးနွေးပွဲကတော့မြန်မာနိုင်ငံနေဆက်ဒီသမ်းမှာဖြစ်နေပဋိပက္ခတွေအကြောင်းကိုဆွေးနွေးကြတာဖြစ်ပါတယ်ပချင်းအမျိုးသမီးအတွက်လှုပ်ရှားသူတူဖြစ်တဲ့ဒန်နန်လာထောရဲ့ပြုံးမူဝါဒရေးကျွန်းကြီးရဲ့ယူစင်ရဲ့နောက်ပြီးတော့လလတဲ့လလတုံးတူတူဖြစ်တဲ့ဒေးဗစ်မေဂျာစ်လို့ဆွေးနွေးကြပါတယ်။အဲဒီပြီးတော့နောက်ဆွေးနွေးတဲ့ပမခဒေးဗစ်စတိုင်ဘာပြောတဲ့ကိစ္စမှာတော့မြန်မာနိုင်ငံမှာလူမျိုးစုတွေနဲ့ဆက်ဆံရေးပြဿနာဟာဒီမိုကရေစီပြဿနာထက်အရေးကြီးတယ်ဆိုပြီးတော့အဓိကသူထောက်ပြတော့တာဖြစ်ပါတယ်။နောက်ပြီးတော့ရက်ဖက်စစ်ဘက်ဆက်ဆံရေးဟာသိခက်ခဲတယ်လို့ကျွမ်းနိုင်တောင်မှအတိတ်ဆုံးမခံနိုင်တဲ့အနေအထားမှရှိတယ်လို့လည်းသူကပြောသွားပါတယ
်။ဒါဆိုရင်ဒုတိယအပိုင်းမှာရောဘာတွေကိုဆွေးနွေးကြတယ်လဲဦးကျော်စန်းသား
။ဒီကတော့နေဆက်ဒေတာပဋိပက္ခတွေဖြစ်ပါတယ်။ကချင်ဒေတာအမျိုးသမီးတယောက်ကဥဆောင်ပြီးတော့ဒီကမှာဘယ်လိုအခြေအနေအခက်အခဲတွေရှိနေဆိုတာအတိအကျပြောပါရစေ။သူပြောတဲ့အရေးကြီးတဲ့အချက်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမှာမဟာမိတ်တွေအစဉ်စဉ်ဖွဲ့စည်းထားရတဲ့အတွက်အစိုးရနဲ့ဆွေးနွေးတဲ့အခါမှာအင်မတန်မလိုလားတဲ့နှောင့်နှေးကြံ့ကြာမှုတွေဖြစ်တယ်လို့သူကအဓိကပြောသွားပါတယ်။တရုတ်ရေးရမူဝါဒရေးရကျွမ်းကျင်သူဖြစ်တဲ့ယူဆန်းကတော့ဒီပြည်တွင်းအစ်စ်လောက်တွေရဲ့ပဋိပက္ခကိုအဓိကထားပြီးတော့ပြောပါရစေ။အဲ့ပါတရုတ်ရဲ့စိတ်ဝင်စားမှုကိုပြောပါရဲတရုတ်ရဲ့စွန့်ရင်မှုကိုပြောပါရဲ
ဟုတ်ကဲ့ဒီဆွေးနွေးပွဲကိုအာရှပစိဖိတ်ဒေသဒူလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီလည်းတက်ရောက်လာတယ်လို့သိရပါရဲရှင်သူကရောဘာတွေပြောပါလဲရှင
်သူအဓိကပြောပါရဲအထက်မှာတော့မြန်မာနိုင်ငံမှာပြဿနာအဖြစ်တွေပေါ်ထွက်လာတယ်လို့ဆိုပါရဲပြဿနာအဖြစ်ဆိုတာကတော့ပြင်ပပြောကပါဝင်တဲ့လေဆာခန်းတွေကိုတိုက်ခိုက်မှုကအကျဉ်းဖက်တုံ့ပြန်တာကိုမြန်မာစစ်တပ်ကလည်းအကျဉ်းဖက်တုံ့ပြန်ခဲ့တယ်ဒါဟာပဋိပက္ခအဖြစ်ပြအနေနဲ့ကထောက်ပြသွားပါတယ်နောက်တစ်ခါသူကအမေရိကန်နဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးဟာအခုခါမှာပုံမှန်ဆက်ဆံရေးအတိုင်းပြန်ပြီးတော့သွားရင်ပိုကောက်မယ်အမေရိကန်ကဘယ်လိုကြည့်မယ်ဆိုတာကိုသူကပြောပြသွားပါတယ်။အဲ့မှာစစ်တပ်နဲ့စစ်တပ်ချင်းဆက်ဆံရေးကိုလည်းသူကအရေးအမွေပြောတဲ့အကြောင်းအဲ့ဒါကိုလည်းအစီအစီပြောပြပါဘလောက်ထိသားလာကောင်းတယ်လို့ဆိုတဲ့ဟာသူကအခုလိုပြောပါပါတယ်။
I think it's an important question about the military to military relationship. First of all, I think it's all relative. The United States has such relationships throughout the region.
American
in the
United States has such relationships throughout the region.နိုင်ငံအများစုမှာစစ်တမ်းပေးတာကာကွယ်ရေးပစ္စည်းတွေရောင်းချတာစီးရေးလေ့ကျင့်တာစတဲ့စာမှန်လို့ယူဆရတဲ့ကိစ္စရအမျိုးမျိုးပါဝင်ပါတယ်ကျွန်တော်အခုပြောခဲ့တဲ့စစ်ဘက်ဆက်ဆံရေးပုံစံမျိုးဟာမြန်မာစစ်တပ်နဲ့ဆက်ဆံရေးမှာမရှိသလောက်ဖြစ်ပါတယ်ဆိုလိုတာကစစ်ဘက်ဆက်ဆံရေးဟာအစပြိုးတဲ့အပိုင်းပဲရှိသေးတဲ့သဘောပါအကြီးအသေးပြေဝါဟုလူခွင့်ရေးတဲ့နိုင်ငံတကာအဆင့်တန်းမီဖို့အရွေးကောက်ခံအစိုးရရဲ့အမိန့်ကိုနာခံဖို့ဒါရီအလုံးကခေါင်းဆောင်ပိုင်းမှာနှစ်ပေါင်းများစွာနေခဲ့ပြီးတနင်္ဂနွေလုံးရဲ့အုပ်ချုပ်ရေးနဲ့စီးပွားရေးကိုချုပ်ကန့်ခဲ့တဲ့မြန်မာစစ်တပ်နဲ့မရင်းနှီးသေးတဲ့အချက်ပါဒီလေအချင်းတွေကိုဆွံ့လို့ဖို့ကအချိန်ကြာမှာဖြစ်ပေမဲ့ကျွန်တော်တို့ကအားပေးချင်ပါတယ်ဒါကြောင့်မြန်မာစစ်တပ်နဲ့ဆက်ဆံရေးဟာအစပြုံးုံပဲရှိသေးတယ်လို့ပြောတာပါကျွန်တော်တို့ကြိုးစားပါလိမ့်မယ်မြန်မာနိုင်ငံသားတွေအတွက်တိုင်းပြည်ရဲ့ကာကွယ်ရေးကိုပဲအလေးပေးလှုပ်ဆောင်တဲ့စစ်တပ်မျိုးရသင့်ပါပြီ
ကျွန်းနှစ်ပွဲမှာတတိယပိုင်းအနေနဲ့ရောဘာတွေအဓိကထားပြီးတော့ဆွံ့နေကြတယ်လဲရှင
်တတိယပိုင်းမှာပထမဆွံ့နေရတာရခိုင်ရိုဟင်ဂျာနဲ့ပြည်တွင်းကျန်းသမှုတွေဖြစ်ပါတယ်။နောက်တစ်ခုကတော့ငင်းငင်းဖြစ်စဉ်နဲ့တခြားသောစင်ခေါ်မှုတွေကြောင့်ဆွေးနွေးရတာဖြစ်ပါတယ်။နောက်တစ်ယောက်ကတော့ Oxford ကနေပြီးတော့ Dong Sanxi နဲ့ပတ်သက်ပြီးတော့လေ့လာနေတဲ့သူတွေစီယောက်ဖြစ်ပါတယ်။သူပြောတဲ့အထက်မှာစိတ်ဝင်စားဖို့ကောင်းတာကဗုဒ္ဓဘာသာနဲ့မွတ်စလင်ဖြစ်တဲ့ပဋိပက္ခကိုလူတွေကဗုဒ္ဓဘာသာတစ်ခုလုံးကိုအပြစ်ပြင်ပြောတဲ့သဘောမွတ်စလင်တိုင်းဝိုင်းတစ်ခုလုံးကိုအပြစ်ဆိုတဲ့သဘောပြောကြတယ်ဆိုသူကစုံစပ်ပါတယ်။အဲ့လိုမဟုတ်ဘဲနဲ့ဥဝီရသူဆိုတာဟာဗုဒ္ဓဘာသာဆန္ဒအတိုင်းဝင်ခုလုံးပူဇော်ကြည့်သူကိုခွဲရမည်ဖို့လိုတယ်။အဲဒီတော့ဥပရသူကိုအကြောင်းပြုပြီးတော့သူရဲ့အမြင်မှာဗုဒ္ဓဘာသာကိုမကောက်မြင်သွားတဲ့အဖြစ်မျိုးလည်းမဖြစ်တဲ့လို့ တခက်မှာလည်းမွတ်စလင်တွေကိုလည်းအဲ့လိုသဘောထားတင်တယ်လို့ရှင်းနေသွားတာတွေ့ရပါတယ်နောက်ဆင်းရဲပုဂ္ဂိုလ်တယောက်ကတော့ဒေါက်တာကျော်ရင်လည်းဖြစ်ပါတယ်သူကမြန်မာနိုင်ငံငင်းငန်ရေးစခိုင်းပဋိပက္ခကိုထရေဝင်နားလည်ဆိုင်လို့ဖြစ်ပါတယ်သူဟာအကောင့်မြင်တဲ့သဘောပြောပါတယ်လူတွေဟာစခိုင်းပဋိပက္ခလို့ပြောလိုက်ရင်စူးစူးရောရောအခြေအနေတွေပဲပြောနေကြတယ်ဒါပေမဲ့သူတွေ့ကြုံရတဲ့အခုလောလောဆယ်တူတက်လာတဲ့အခြေအနေကိုသူပြောပါတယ်အဓိကတူတက်လာတာကတော့ပဋိပက္ခဖြစ်တာကိုထိမ့်သိမ့်နိုင်တဲ့အခြေအနေဟာတူတက်တာလို့ဆိုပါတယ်ပဋိပက္ခဖြစ်မဲ့အရေးကိုရခိုင်နေတကရောဘူစတင်နေတကရောကျူပြီးတော့နှိမ့်နိုင်နိုင်တားဆီးကြတယ်ဆိုတာကိုနှစ်ဖက်လုံးကကြောက်နေကြတယ်ဆိုတော့တူတက်မှုအရေးရံပေးရတယ်ဆိုတာအဓိကပြောချင်သောပါတယ
်ဒုတိယပိုင်းရဲ့နောက်ဆုံးဆွေးနွေးပွဲမှာဘသူတွေကဘာအကြောင်းနဲ့အဓိကဆွေးနွေးပါတယ်လဲရှင
်ဒီမှာပထမဆုံးဆွေးနွေးသူကတော့မြန်မာနိုင်ငံငင်းချမ်းရေးငင်းချမ်းရေးတုံးစီအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးအောင်ကြည်ကတော့သူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုစနစ်တရရှင်းပြတော့ပါတယ်
။ဒီဆွေးနွေးပွဲကလည်းမြန်မာနိုင်ငံအတွက်ဘလောက်အကျိုးဖြစ်မယ်လို့ထင်ပါလဲရှင်
။မြန်မာနိုင်ငံအတွက်အကျိုးရှိမယ်ဆိုတာကအမေရိကန်ပြည်ထောင်စုနဲ့တရားဝင်တွေအတွက်အများကြီးအကျိုးရှိတယ်လို့ဆိုရမှာဖြစ်ပါတယ်။ဒီကုန်းကျုံမင်းကုန်းပြောတဲ့ Derek Michelle ရဲ့စကားနဲ့ပြောမယ်ဆိုရင်တော့သူကြုံရခုတဲ့ညီငယ်မြန်မာနိုင်ငံအကြောင်းဆွေးနွေးဆွေးနွေးမှာဒီနေ့ဆွေးနွေးပါအကျိုးရှိဆုံးလို့သတ်မှတ်ပါတယ်။အချိန်တည်းမှာပဲမြန်မာနိုင်ငံရဲ့ညီငယ်ရေးဖြစ်စဉ်ဟာလည်းပဲကမ္ဘာမှာအဆုတ်ဖြေဆုံးညီငယ်ဖြစ်စဉ်လို့သတ်မှတ်ပါတယ်။နောက်တစ်ခါနိုင်ငံရေးဖြစ်စဉ်မှာအလုံးပိုင်းကိုလွှတ်တဲ့နောက်ဆုံးသူပြောတဲ့စကားကိုယူပြီးတော့ညီကုန်းချောမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပေါ်ဆောင်ရေးညီငယ်ရေးအောင်မြင်မှုဆိုတာအမေရိကန်ပြည်ထောင်စုရဲ့တာဝန်မဟုတ်ပါဘူးလေ။အမေရိကန်ပြည်ထောင်စုကကူညီမယ်။တကယ်တမ်းအောင်မြင်လို့ကတော့မြန်မာပြည်သူလူထုရဲ့တာဝန်သာဖြစ်တယ်လို့ပြောသွားပါရမယ်မန္တလေး။
ကျေးဇူးတင်ပါတယ်ဦးကျော်ဆန်းသား။